ကယားပြည်နယ်နဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်ပျက်စီးခဲ့တဲ့အဆောက်အဦအရေအတွက်ဟာပြည်နယ်နှစ်ခုပေါင်းတထောင်ကျော်ရှိသွားပြီလို့အရက်ဖတ်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဒါဟာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့မေလနောက်ပိုင်းမှာပျက်စီးခဲ့တာပါ။နေအများစုဟာမီးလောင်ပျက်စီးခဲ့တာဖြစ်ပြီးတချို့ကတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခံရတာတွေဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုကိုရန်နိုင်ကပြောပြပေးပါမယ်။
ဆရာနာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ခရီးပြည်နယ်မှာလဲလူနေအိမ်ချင်း900ကျော်ပျက်စီးခဲ့တယ်လို့ရက်ဖက်အဖွဲ့တွေကပြောပါတယ်။ဒီထဲမှာဒီမော့ဆိုမြို့နယ်ကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်။ဖဲခုံ၊လွိုက်ကော၊ဖရူဆိုစတဲ့မြို့နယ်တွေမှာလဲလူနေအိမ်တွေပျက်စီးခဲ့တာပါ။ကင်းဒီလူခွေရေးအဖွဲ့ KNHRG ရဲ့ဒါရိုက်တာကိုပညာကတော့ဒီပျက်စီးမှုတွေကဒီမော့ဆိုမြို့နယ်ထဲမှာတိုက်ပွဲတွေဆခဲ့တဲ့မေလ21ရက်နောက်ပိုင်းတွေကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ VOE ကိုပြောပါတယ်
။ဒီဘရိုင်းယန်ဆော့ဝရာကျွန်တော်ဟိုခြားလုံးပေါ့နော်ကျွန်တော်ဒီကက်သလစ်ကနေကတော့ငါလုံးဖြစ်တယ်နေခစ်ခရစ်စတန်ကသလုံးပေါ့နော်ဒါကတော့ဒီဟိုလက်နေကြီးဖြစ်မှာလဲဘရိုင်းယန်ဆော့ဖြစ်တယ်ပေါ့နော်ဒီခြေကတော့ကျွန်တော်ရဲ့နောက်ဆုံးစီးရင်ရကတော့ငါတာနဲ့20ကြီးပါပြည့်စည်ပေါ့နော်ဟိုနေရာနဲ့20ကျော်ကမိတော့လောကကိုပြည့်စည်ပါတော့ပေါ့နော်ကျန်တဲ့အော်ကျွန်တော်တို့နေရာစော်ကတော့အနည်းချင်းပျက်စီးတာရှိတယ်ပေါ့နော်ဒါပေမဲ့တရားကြီးပါကတော့အများကြီးကြံလို့ဟိုဆောက်မဲ့ဟိုပုံစံမျိုးပေါ့နော်အဲ့ဒါပုံစံ3ခုလေးတော့ဆိုတော့အဲ့ဒီ950ကျော်တော်လို့ရှိပါရဲ့ဟုတ
်မီလာတွေကစတင်ပြီးအခုချိန်ထိကြားပြည်နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း100ထက်မနည်းရှိနေပါပြီဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့တိုးတက်သော KNDP ပြည်သူ့အင်အားစုကထုတ်ပြန်ထားပါတယ်။အလားတူစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာပျက်စီးခဲ့တဲ့အဆောက်အဦပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါတယ်။ဒီရေအတွက်ဟာဩဂတ်လနောက်ပိုင်းကစပြီးအဖွဲ့ကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်ပါတယ်။အဲ့ဒီကနေအိမ်900ကျော်ကတော့နိုဝင်ဘာ25ရက်နေ့နဲ့29ရက်ကြားမှာဖျက်ဆီးခံခဲ့ရတာဖြစ်တယ်လို့ပြောပါတယ်။အဆောက်အဦအများစုဟာမီးရှို့ဖျက်ဆီးခံရတာဖြစ်ပြီးဒီထဲမှာဘာသာရေးဆိုင်ရာအဆောက်အဦတွေလည်းအများပြားပေါင်းပါတယ်အထူးသဖြင့်စစ်ကောင်စီတပ်တွေစခန်းချနေရာယူထားတဲ့ထန်လန်မြို့ပေါ်ကနေရာအနီးတစ်ဝိုက်မှာထိထိမမရှိနေခဲ့တဲ့အဆောက်အဦတွေပြင်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်ဒီလိုနေအဆောက်အဦတွေပျက်စီးခဲ့ရတာကြောင့်အရသားတွေရဲ့နေနာမှုတွေအတွက်စိုးရိမ်မိတယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းဇာအုပ်က VOE ကိုပြောပါတယ်
ဦးရင်ကြီးဆက်စစ်ခံရတယ်ကျွန်တော်တို့အထူးသဖြင့်ရည်ရည်နေပါတယ
်ဒေသခံပြည်သူကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ထန်လန်မြို့မှာအကြီးအကျယ်မီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်ပထမတစ်ကြိမ်လောင်ကျွမ်းခဲ့စဉ်ကသူတို့ရှို့တဲ့မီးမဟုတ်ဘူးလို့စစ်ကောင်စီကငြင်းဆန်ပြီးဒေသခံအဖွဲ့တွေကမီးရှို့ခဲ့တာလို့စွပ်စွဲထားပါတယ်ချင်းပြည်နယ်ကကိစ္စရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မကြသေးခင်ကမြန်မာရေးသဘောထားထုတ်ပြန်ချက်အပေါ်မှာလဲချင်းအရက်ဖက်အဖွဲ့အစည်းတွေကအားမရကြပါဘူးကုလလုံခြုံရေးကောင်စီကမြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ကိုရပ်တန့်ကြဖို့ပဲတိုက်တွန်းခဲ့တာဖြစ်ပြီးစစ်တပ်ရဲ့ကျူးလွန်မှုတွေကိုတော့ထိထိရောက်ရောက်ထည့်သွင်းပြောကြားခဲ့တာမရှိဘူးလို့ပြောပါတယ်။ချင်းပြည်နယ်ထန်တလန်မြို့အပါအဝင်သကိုင်းတိုင်းမကွေးတိုင်းနဲ့ကရင်နီဒေသကပြည်သူတွေရဲ့နေအိမ်တွေနဲ့ဘာသာရေးဆောက်ဦးတွေပေါ်စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေရတဲ့ဟာစစ်ရာဇဝမှုမြောက်တယ်လို့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်စေဘွဲကဒီမှာ9ရက်နေ့ကကြီးညာချက်မှာထုတ်ပြန်ထားပါတယ်ကျူးလွန်သူတွေကိုအေးအေးယူပေးဖို့အတွက်ကိုလည်းငြိမ်းချမ်းရေးလုပ်ငန်းရှင်ဦးဆောင်အဖွဲ့ကကြီးညာချက်ထဲမှာတောင်းဆိုခဲ့ပါတယ်စစ်ကောင်စီကတော့ချင်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာသူတို့အစိုးအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ခဲ့တယ်ဆိုတဲ့သတင်းတွေကိုထုတ်ပြန်ထားပါတယ်ချင်းပြည်နယ်မှာလူနေအိမ်10လုံးကယားပြည်နယ်မှာ3လုံးပျက်စီးခဲ့တယ်လို့စစ်ကောင်စီစီးရင်မှာဖော်ပြထားပါတယ်ဒီဖွဲ့တွေရဲ့မိုင်းထောင်မီးရှို့ဖျက်ဆီးမှုတွေကြောင့်ပြည်နယ်နဲ့တိုင်းအသီးသီးမှာရှိတဲ့မြို့နယ်ပေါင်း141မြို့နယ်ကလူနေအိမ်ကြီးပေါင်း360ပျက်စီးခဲ့တယ်လို့လည်းပြောထားပါတယ်။ဒါဟာဖေဖော်ဝါရီ1ရက်နေ့ကနေနိုဝင်ဘာ20ရက်နေ့အထိစီးရင်ဖြစ်တယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ။